မေရိကန်ဒေါ်လာတန်ဖိုးဟာတခြားသောကမ္ဘာငွေကြေးတွေထက်တိတိတသာဈေးတက်လာပြီးကမ္ဘာတစ်လွှားမှာရောအမေရိကန်နိုင်ငံတွင်းမှာပါကျယ်ကျယ်ပြန့်ပြန့်ရိုက်ကပ်စေပါတယ်။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်အမေရိကန်နိုင်ငံအတွင်းငွေဖောင်းပွမှုနဲ့ကမ္ဘာတစ်လွှားကုန်စည်ဈေးနှုန်းတွေကိုထိန်းထားနိုင်ခြေရှိသလိုအမေရိကန်ဒေါ်လာနဲ့သတ်မှတ်ငွေချီးထားတဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်တော့အကြက်အတဲတွေပိုတွေ့လာစေနိုင်ပါတယ်။ရော့ဘ်ကာဘာသတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပ
ါအမေရိကန်မှာပြီးခဲ့တဲ့အင်္ဂါနေ့နေ့လယ်ပိုင်းဈေးကွက်တွေပိတ်ချိန်မှာတော့1ယူရိုကိုအမေရိကန်ဒေါ်လာ20ဆင့်ဗြိတိန်3ငွေတစ်ပေါင်ကိုအမေရိကန်ဒေါ်လာ20ဆင့်နဲ့ဂျပန်1ယန်ကတော့အမေရိကန်ဒေါ်လာ0.31အောက်ကိုကျသွားပြီးဒီနှုန်းထားတွေအလုံးဟာအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာတမိုင်းဝင်ကျဆင်းသွားတာမျိုးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလေးကကမ္ဘာငွေကြေးတွေနဲ့ရှင်ရင်အမေရိကန်ဒေါ်လာတန်ဖိုးတက်လာနေတာဖြစ်ပေမဲ့လည်းအခုနွေရာသီမှာစပြီးဒေါ်လာတန်ဖိုးမြန်မြန်ဆန်ဆန်တက်လာတာဖြစ်ပါတယ်။အမေရိကန်မှာငွေကြေးဖောင်းပွမှုကိုတိုက်ဖျက်ရေးအတွက်ဗဟိုဘဏ်ကအတိုးနှုန်းတိုးမြင့်တာကိုဦးစားပေးဆောင်ရွက်လာမှု။နောက်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်မရေရာမှုတွေကြုံရတဲ့အခြေအနေမှာကမ္ဘာတစ်လွှားကရင်းနှီးမြှုပ်နှံသူတွေကလုံခြုံစိတ်ချရရအမေရိကန်ကိုပိုင်ဆိုင်မှုတွေရွှေ့ချတာတွေကြောင့်အခုလိုအမေရိကန်ဒေါ်လာဈေးတက်လာရတဲ့အကြောင်းရင်းတွေဖြစ်ပါတယ်။အမေရိကန်ဒေါ်လာဈေးတက်လာရတဲ့အဓိကအကြောင်းရင်းကတော့အမေရိကန်ဗဟိုဘဏ်ရဲ့အတိုးနှုန်းသင့်မူဝါဒကြောင့်ဖြစ်ပါတယ်။ဒီနေ့အစပိုင်းမှာရည်ညွှန်းအတိုးနှုန်းကို3.25ရာခိုင်နှုန်းနဲ့စတင်ခဲ့ပြီးနောက်မှာဗဟိုဘဏ်ကအတိုးနှုန်းကို30တိုးမြှင့်လိုက်တာကြောင့်အတွန်းနှုန်းက 1.53 ရာခိုင်နှုန်းနဲ့ 1.95 ရာခိုင်နှုန်းကိုရောက်သွားပြီးထပ်ပြီးလဲတိုးမယ်လို့ပြောထားပါတယ်။အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျရွန်ပါဝဲကဇွန်လ22ရက်နေ့မှာအခုလို့ပြောပါတ
ယ်။ We understand the hardship that high inflation is causing.We are strongly committed to bringing
ငွေကြေးဖောင်းပွားမှုတွေတိုးလာတာကြောင့်အခက်အခဲတွေ့နေရတာကိုနားလည်ထားပါတယ်။ငွေကြေးဖောင်းပွားမှုကိုပြန်ချနိုင်မှုခိုင်ခိုင်မာမာပိုင်းကျက်ထားပြီးဒီလိုလှုပ်ဆောင်နိုင်မှုအတွက်လည်းအစွမ်းကုန်ဆောင်ရွက်နေပါတယ်။ American မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုစားကုန်စည်နှုန်းတည်ငြိမ်ရေးကိုပြန်လည်ထိန်းသိမ်းနိုင်ရေးအတွက်ဖြည့်ရှင်းချက်နဲ့လိုအပ်တဲ့နည်းလမ်းတွေနှစ်ခုစလုံးကျွန်တော်တို့မှာရှိပါတယ်။
အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်အမေရိကန်နိုင်ငံတွင်တက်ရောက်မှုတွေကတော့ရောထွေးနေပါတယ်။ပြပခီးသွားတဲ့အမေရိကန်တွေအတွက်တော့အရင်ကထက်ငွေကပိုပြီးအသုံးခံမှာဖြစ်ပါတယ်အမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာဈေးကျသွားတဲ့နိုင်ငံတွေထံကကုန်စည်တွေတင်သွင်းလာမှလည်းဈေးနှုန်းတက်တာသွားတဲ့သဘောဖြစ်ပါတယ်ငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းကြီးနေတဲ့အချိန်မှာသွင်းကုန်တွေဈေးကျတာကြောင့်အမေရိကန်စားသုံးသူတွေအတွက်ကုန်ကျစရိတ်တက်တာစီမှာပါအမေရိကန်ဒေါ်လာတန်ဖိုးတက်လာတာကြောင့်စူးကျိုးတက်ရောက်မှုတွေလည်းရှိပါတယ်အမေရိကန်ကကုန်ထုတ်လုပ်သူတွေနဲ့ပို့ကုန်တင်ပို့သူတွေအနေနဲ့တော့ပြပတင်ပို့တာမှာပို့ပြီးတော့ဈေးကြီးသွားစေတာဖြစ်လို့သူတို့အတွက်တော့မကောင်းဘူးလို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကနိုင်ငံတကာစီးပွားရေးဆိုင်ရာအကြီးအကဲဝီလျံရင်းနစ်က VOA ကိုပြောပါတယ်။အမေရိကန်ဒေါ်လာတန်ဖိုးတက်လာတာကကမ္ဘာစီးပွားရေးမှာလည်းအကြမ်းဖျင်းအဖြစ်တော့အနှုတ်သဘောဆောင်တဲ့တရားမှုဖြစ်ပြီးအထူးသဖြင့်တော့ဈေးကွက်ဖွံ့ဖြိုးစနိုင်ငံတွေမှာဖြစ်တယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာ Peterson Institute ကအကြီးအကဲပညာရှင် Morris Opsfield က VOA ကိုပြောပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံသူအများအပြားကတော့အတိုးနှုန်းထက်စီးပွားရေးဖွံ့ဖြိုးမှုအလားအလာကောင်းတဲ့ဘေးကင်းလုံခြုံမှုအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေထံကပိုင်ဆိုင်မှုတွေကိုအမေရိကန်ကိုပြောင်းရွှေ့နေကြပါတယ်။ Ukraine စစ်ပွဲကြောင့်မတေးချာမရေရာမှုတွေဖြစ်နေတဲ့ဥရောပမှာဒီအခြေအနေတွေဖြစ်နေတာပါကျူးကျော်စစ်ကြောင်းအနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ရုရှားကဥရောပရဲ့ဒဏ်ငွေလိုအပ်ချက်အများအပြားကိုထိန်းချုပ်ထားတာဖြစ်ပြီးအနာဂတ်မှာဒဏ်ငွေလုံလောက်အောင်ရပါမလားဆိုတာကရှင်းရှင်းလင်းလင်းမရှိတာကြောင့်စီးပွားရေးဖွံ့ဖြိုးမှုအပေါ်ရိုက်ခတ်တရားမှုဖြစ်စေပါတယ်ရှင်